စီးရီးယားနိုင်ငံမှာလူများများတည်ဆုံခဲ့တဲ့ဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့နိုင်ငံကကပြစ်တင်ရှုတ်ချမှုတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ကုလသမဂ္ဂလူညွန်ရေးကောင်စီမှာဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးကျင်းပနေပါတယ်။တကယ်ကတည်းကတန်တမန်တွေနဲ့ဆက်စစ်လေ့လာသူတွေကတော့အစ်တလီပြည်နယ်ခန်ရှိကုန်းမြို့ကအဖြစ်ပြက်အတွက်စီးရီးယားသမ္မတဘာရှားအာဆတ်ကိုသစ္စာခံတဲ့တပ်တွေနဲ့မဟာမိတ်ရုရှားပေါ်အပြစ်ဖို့နေကြတာပါ။ထိခိုက်တည်ဆုံသူတွေကအာယုံရောထိခိုက်စေတဲ့ဓာတ်ရုပ်စိတ်တင်ခဲ့တဲ့ရောဂါလက္ခဏာတွေတွေ့ရတဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။နောက်နိုင်ငံတွေကအကူအညီပေးအဖွဲ့အစည်းတွေကတော့တည်ဆုံသူအရေအတွက်100လောက်ရှိနေပြီးစိတ်တင်ပြားနာနေသူ350ကျော်ရှိကြောင်းပြောဆိုခဲ့ကြတာပါ။ရုရှားကတော့တက်ခိုက်မှုနဲ့ပတ်သက်မှုမရှိတဲ့အကြောင်းငြင်းဆိုခဲ့ပြီးစီးရီးယားစစ်တပ်ရဲ့လေကြောင်းထိုးစစ်အတွင်းသဘုံတွေထိ ंछ ုပ်ထားတဲ့ဓာတ်ရုပ်လက်နက်စက်ရုံဒါမှမဟုတ်တူလောင်ထားတဲ့နေရာကိုထိမှန်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။စီးရီးယားစစ်ကလည်း6နှစ်ကြာပြည်တွင်းစစ်အတွင်းအရသားတွေပေါ်ဓာတ်ရုပ်လက်နက်အသုံးပြုတာမျိုးမရှိကြောင်းအကြေညာငြင်းဆိုထားတာပါ။ကုလသမဂ္ဂလူညွန်ရေးကောင်စီကတက်ခိုက်မှုအတွက်စီးရီးယားစစ်ရောက်ကိုပြစ်တင်နဲ့ဆုံးဖြတ်ချက်တည်းချမှတ်ဖို့မဲခွဲဆုံးဖြတ်ဖို့ရှိနေပေမဲ့အမေရိကန်ဗြိတိန်နဲ့ပြည်သက်နိုင်ငံတွေကအဆိုပြုထားတဲ့ဆုံးဖြတ်ချက်ဟာလက်ခံနိုင်စရာမရှိကြောင်းနဲ့စီးရီးယားစစ်ရောက်ကိုရုရှားကကာကွယ်ပြောဆိုသွားပါတယ်။အမေရိကန်ထောက်လိုင်းအရာရှိတူကတော့တက်ခိုက်မှုကစီးရီးယားစစ်ရောက်ရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဒီကနေ့မှာပဲပိုယမ်မင်းကြီးဖရန်စစ်ကလည်းလက်ခံနိုင်စရာမရှိတဲ့အစုလိုက်ပြုံလိုက်တပြတ်မှုဖြစ်တဲ့ဗာတီကန်ကျောင်းတော်ကနေပြစ်တင်ရှုတ်ချလိုက်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဂျော်ဒန်ဘုရင်အဗ်ဒူလာနဲ့ဒီကနေ့အင်ဖြူရောမှာတွေးဆုံရမှာဒီစီးရီးယားနိုင်ငံကဂျာရူလက်နက်နဲ့တိုက်ခိုက်မှု